ထောင်ကောင်မှမနေ့တနင်္ဂနွေနေ့ကဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကသူတို့ရဲ့တနက်ပြည်ကိုဆွဲထုတ်တားမြစ်ခဲ့တယ်လို့မျက်ရည်ယူပုံးတွေနဲ့ပြစ်ခတ်ခဲ့ရပြီးပထမဆုံးအကြိမ်ဤတပ်ပိုက်တွေတုံးကြီးလူစုခွဲခဲ့ပါတယ်ဆန္ဒပြသူထောင်ပေါင်းများစွာလမ်းပေါ်ထွက်ခွဲကြပြီးတချို့ကတော့ရဲတွေကိုအုပ်ခဲတွေနဲ့ပြန်ပြီးပစ်ပောက်ခဲ့ကြတယ်လို့ဒုံချောင်းတွေတန်တုပ်တွေန ူးတွေနဲ့ရဲတွေဘက်ကိုပြန်ပြီးပစ်ပေါက်ခဲ့ကြပါတယ်။ဆန္ဒပြသူအများစုကငင်းငင်းချမ်းချမ်းနဲ့ဆန္ဒပြချီတက်ချိန်မှာအဲ့ဒီလူအုပ်ကြီးကနေခွဲထွက်ပြီးတက်တက်ဆန္ဒပြတဲ့အုပ်စုဘက်ကိုရဲတပ်ဖွဲ့ကနေမျက်ရည်ယူပုံးတွေနဲ့ပစ်ခတ်ငင်းငင်းခဲ့တာပါ။ရဲတွေကိုတားဆီးတဲ့အနေနဲ့ဆန္ဒပြသူတချို့ဟာလမ်းမတွေပေါ်မှာဝလုံးရိုးတွေခင်းထားပြီးလမ်းအကာတွေကိုနဲ့လည်းတားဆီးခဲ့ကြပါတယ်။တနည်းအနေနဲ့ကဆန္ဒပြပွဲမှာရဲယူနီဖောင်းဝတ်စုံနဲ့ရဲတပ်ဖွဲ့တအူးဟာဘေးမှာသူရဲ့ချိတ်ထားတဲ့တနက်ကိုဆွဲထုတ်ပြီးပြစ်ခတ်ခဲ့ကြောင်းဘဲကိုဥတီပြီးပြစ်ခတ်ခဲ့တယ်လို့ဆိုတာတိတိကျကျတိတိကျကျမသိရကြောင်းရဲတပ်ဖွဲ့အကြီးအကဲကပြောပါရှင်။